ရခိုင်ပြည်နယ်မှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်ကြံတိုင်းနဲ့ပြည်နယ်တွေမှာလည်းရောဂါကာကွယ်ထိန်းချုပ်ရေးအရှိန်မြင့်ဆောင်ရွက်လာနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေရောကျလာနေချိန်မှာပဲသတင်းတစ်ပတ်ကျော်အတွင်းရခိုင်ပြည်နယ်မှာအတည်ပြုလူနာ80ကျော်ရှိလာတဲ့အတွက်ကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေနိုင်ငံနေရာတော်တော်များများမှာတိုးမြင့်လာနေတာပါ။ရခိုင်ပြည်နယ်နဲ့နန်းမိတ်ချင်းထိစပ်နေတဲ့ချင်းပြည်နယ်မှာလည်းအသွာအလာတွေကိုစောင့်ချက်စစ်ဆေးမှုတွေစတင်နေပြီဖြစ်တဲ့အကြောင်းချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံက FOA ကိုပြောပါတယ်
။အရင်လုပ်တဲ့အတိုင်းပဲကျွန်တော်တို့ကအဝင်ထက်ကိုအရင်ထက်ပို့ပြီးတော့ချစ်ချက်နိုင်ဖို့ပေါ့နော်။ဒါလိုပါပဲ။အခက်အခဲဆုံးကတော့ဒီအဝင်ထက်ပေါ့။ India ကအဝင်ထက်ဒီဟိုမလွယ်ပေါက်မှဝင်တဲ့ဟာတွေရှိတယ်။ကိုယ်လည်းရခိုင်ဖြစ်ကဆိုရင်ကျွန်တော်တို့ပလဲဝတ်နေတော့အေးဟာအကြီးကြီးဆုံးဖြစ်တယ်လို့ကျွန်တော်ယူဆပါတယ်။ကျွန်တော်တို့ကနယ်မြေရှိတာရဲ့ဒီ necessity စမှုကနည်းနည်းရှိတဲ့အခါကျတော့အားလုံးပိတ်ဆို့ဖို့ဆိုတာဖြစ်ခဲ့ပါတယ်။ဒါပေမဲ့အကြီးကြီးဆုံးကတော့အေးပြီးတော့အောက်ချိုးရင်းမှုတွေတို့ကတင်းပုံမဲ့အချိန်မီအကြီးယူပြီးမယ်ဆိုတော့ဒါအကောင်းဆုံးပေါ့
။ယောဂထိန်ချုပ်ကာကွယ်ရေးဆောင်ရွက်နေတဲ့ချင်းပြည်နယ်မှာအသွာအလာကန့်သတ်ဆောင်ကြည့်ဖို့လိုအပ်လာမယ်ဆိုရင်တော့အခက်အခဲတွေရှိနိုင်တယ်လို့လည်းဝန်ကြီးဦးပေါင်လုံးမင်းထံကပြောပါတယ်
။အကြောင်းတွေတုံးလုံးမရတော့ဘူးဆိုတော့ကျွန်တော်မှနေရာခက်ခဲတော့ရှိတယ်။အဲဒါပေမဲ့ပါတိုင်းနေနဲ့ပေါင်းတယ်တချို့အိမ်အလွတ်တွေကိုကုညီတောင်းပေးလို့လုပ်ထားပါတယ်။ကွာရန်တင်းအခက်အခဲကတော့နယ်မြို့တွေကနည်းနည်းအခက်အခဲရှိပါတယ်။ဖလမ်ဟာခါကတော့ချာမြို့တွေနဲ့ဆိုင်နည်းနည်းအရန်အဆောက်အဦရှိသေးတယ်
။ယောဂကူးစက်မှုတွေရုတ်တရက်များလာတဲ့ရခိုင်ပြည်နယ်မှာတော့ညမထွက်ရအမိတ်ထုတ်ပြန်ထားပြီးသွာလာလှုပ်ရှားမှုတွေကန့်သတ်ထားသလိုခီးသွာလာမှုတွေကိုလည်းကန့်သတ်ထားပါတယ်။မန္တလေးတိုင်းမှာလည်းရခိုင်ပြည်နယ်ကနေလာမဲ့သူတွေကိုအသွာအလာကန့်သတ်ဖို့စီစဉ်နေပြီလို့မန္တလေးတိုင်းကိုဗစ်ကော်မတီဥက္ကဋ္ဌဆိုင်ပန်းဆိုင်ကပြောပါတယ
်။ရခိုင်ကနေလာတဲ့ခီးတဲ့တွေကိုမဖြစ်မနေ facility quarantine ဆက်တဲ့ဝင်ဖို့လို့ဆုံးဖြတ်ထားတာပေါ့နော်။ဒီမန္တလေးကနေရခိုင်ပြည်ဆွဲတဲ့ခီးတဲ့ရတဲ့သူတို့ရဲ့သဘောဆန္ဒနဲ့ခိတရာကြီးရဆိုင်ထားမယ်ဆိုတဲ့အကြောင်းစိုင်းတရာကြီးအဝေးပြေးဒီလုံငန်းကြီးကျယ်ရေလုံငန်းကောင်ကြီးနေဝစားပြတာလို့ရှိတယ်။
ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်အတွင်းကူးစက်မှုအများဆုံးတွေ့ခဲ့ရတဲ့စစ်တွေမြို့နယ်မှာဖြစ်ပွားနေတဲ့ကိုဗစ်ဗိုင်းရပ်စ်ပိုးဟာကူးစက်နှုန်းမြန်ဆန်တဲ့မျိုးဗီဇပြောင်းလဲနေတဲ့အမျိုးအစားဖြစ်နိုင်တာကြောင့်စစ်သူတင်ဒနာဦးစီးဌာနကစစ်ဆေးသွားမယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အချိန်တိုအတွင်းကူးစက်မှုတွေမြန်ဆန်နေသလိုရောဂါလက္ခဏာမပြဘဲကူးစက်မှုတွေရှိနိုင်တာကြောင့်သတိထားဖို့လည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။